Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ16ရက်ပို့ထူးနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ထိစီစဉ်တွေကို line to meter 16.25 ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဟန်ဂရီကနေဆက်လုံခြုံရေးတင်းချက်လိုက်တာကြောင့်ရွှေပြောင်ဒုက္ခသည်တွေစားပြဘက်ကိုပြန်လှည့်ပြီးခရိုအေးရှားနိုင်ငံတွေကိုဝင်ရောက်နေကြပါတယ်ဒီကနေ့မှာပဲ Republican Party ကနေသမ္မတကိုယ်စားလှယ်လောင်းအဖြစ်ရှင်ပြန်ရွေးခံမဲ့ပုဂ္ဂိုလ်၁၂ဦးတို့ရဲ့ဒုတိယကြိမ်စကားဆက်ထိုးကြဖို့လည်းရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီလာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်လွတ်တော်ကိုယ်စားလှယ်လောင်းစည်းရင်းကိုရွေးကောက်ပွဲကော်မရှင်ကခုထိအတိအကျထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး
။တိုင်းဒေသကြီးကကျွန်တော်မငြိမ်သေးဘူးဖြစ်နေကြ။အလို့တဲ့အယူခံမပြတ်တာအများစုကြီးတိုင်းဒေသကြီးကဖြစ်နေတော့တူကတော့ဒီဟိုဆက်ပြောရရင်အရင်ကမငြိမ်နိုင်ဘူး
။ရွေးကောက်ပွဲကော်မရှင်ကပြောသွားတာပါရှင်။ဒီအကြောင်းအပြည့်စုံကိုတော့သတင်းတွေပြီးမှတင်ပြသွားဖို့ရှိပါတယ်။ဒါအပြင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကမြန်မာအစိုးရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးကျောင်းတွင်းအာဟာရတိုးချက်ထောက်ပံ့သွားမယ့်အကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးဖို့ခက်ခဲရရှိနေတဲ့သတင်းတွေအပြင် VNM တောင်ပိုင်းကမ်းခြေကိုဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းကြောင့်မြန်မာနိုင်ငံအောက်ပိုင်းမှာမိုးကြီးနိုင်တဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားမှာပါခုရင်ဆုံးတော့ပုထုနေညနေခင်းနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဟန်ဂရီနိုင်ငံတွင်မှတရားမဝင်ဖြတ်တန်းသွားလာကြတဲ့ရွှေပြောင်ဒုက္ခသည်အရေးအတွက်ဟာမနေ့အင်္ဂါနေ့ကတိတိတသားရော့ချသွားတဲ့အချိန်မှာပဲဒါဇင်နဲ့ချီတဲ့ရွှေပြောင်ဒုက္ခသည်တွေစာပြားကိုဖြတ်ပြီးတော့ခရိုအေးရှားနိုင်ငံတွင်ကိုဝင်ရောက်လာကြတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်နိုင်ငံတွင်းကတရားမဝင်ဖြတ်တန်းသွားလာကြသူတွေကိုအပြစ်ပေးမဲ့ဟန်ဂရီရဲ့တင်းချက်တဲ့ဥပဒေသစ်ကိုစတင်ကျင့်သုံးတဲ့ပထမနေ့ဖြစ်တဲ့မနေ့အင်္ဂါနေ့မှာတရားမဝင်ဖြတ်တန်းသွားလာသူ366ဦးပဲရှိတော့တယ်လို့ဟန်ဂရီရဲ့အစိုးရကဒီကနေ့မှပြောဆိုပါရယ်။ပြီးခဲ့တဲ့တနင်္လာနေ့တော့ဟန်ဂရီနိုင်ငံတွင်းကိုတရားမဝင်ဖြတ်တန်းကြတဲ့ရွှေပြောင်ဒုက္ခသည်9380ထိရှိခဲ့တယ်လို့ရဲတို့ကပြောပါရယ်။ဒီလိုတင်းချက်မှုတွေကြောင့်ဒုက္ခသည်တွေဟာဥရောပတောင်ပိုင်းကိုဥတီချက်ပြောင်းသွားမယ်အနေအထားလည်းရှိနေပါတယ်။မနေ့အင်္ဂါနေ့မှာပဲဆာဗီးယားကနေခရိုအေးရှားနိုင်ငံတဲကိုဒါဇင်နဲ့ချီတဲ့ဒုက္ခသည်တွေဝင်လာကြတာကိုတွေ့ခဲ့ကြရပြီးနောက်ထပ်ဒုက္ခသည်အများအပြားတို့ဟာလည်းဆာဗီးယားနိုင်ငံပရီစီဗိုမြို့ကနေခရိုအေးရှားကိုဥတီသွားကြမယ်ပုံလည်းရှိနေပါတယ်။ဒုက္ခသည်တွေကိုနေရာချထားပေးဖို့ပြင်ဆင်ထားပြီးလိုအပ်ခဲ့ရင်အရေးပေါ်အစီအစဉ်လည်းချမှတ်ကျင့်သုံးသွားမယ်လို့ခရိုအေးရှားပြည်ထရေးဝန်ကြီးကအင်္ဂါနေ့ရုံမြင့်တန်ကြားဆွေးနွေးခန်းမှာပြောဆိုသွားပါတယ်။ဟန်ဂရီကနေဆက်လုံခြုံရေးကိုတင်းကျပ်လိုက်တာကြောင့်ဆာဗီးယားတွေကိုဝင်ရောက်လာကြတဲ့များပြားလာတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ဆာဗီးယားကမနေ့ကပြောပါတယ်။အထူးသဖြင့် Greece နဲ့ Macedonia တို့ဘက်ကနေဒုက္ခသည်တွေဆက်ပြီးတော့ရောက်ရှိလာနေကြတယ်လို့လည်းဆာဗီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။ဟန်ဂရီအနာပိုင်တို့ကဆာဗီးယားနဲ့နယ်စပ်ကိုမထိန်းချုပ်နိုင်တော့ဘူးလို့ပြောဆိုပြီးမနေ့တုန်းကပဲဆာဗီးယားနဲ့နယ်စပ်ကိတ်နှစ်ခုကိုပိတ်ပစ်လိုက်သလိုတောင်ပိုင်းဒေသနှစ်ခုတို့ကိုလည်းအရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။ယနေ့ချီတဲ့ရွှေပြောင်ဒုက္ခသည်တွေကတော့ဟန်ဂရီနယ်စပ်ကိုဖွင့်ပေးပြီးနိုင်ငံတွင်းဝင်ရောက်ခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်
။ဆီးရီးယားသမ္မတဘရရှားအဆက်ကဆီးရီးယားပဋိပက္ခထဲမှာအစအကတည်းကအနောက်နိုင်ငံတွေကကျန်းဖက်သမားတွေကိုထောက်ခံအားပေးခဲ့တယ်လို့ဆိုလိုက်ပြီးသူနိုင်ငံတဲကနေဥရောပကိုဒုက္ခသည်တွေလုံရင်ထွက်သွားခဲ့တာနဲ့ပတ်သက်လို့လည်းအနောက်နိုင်ငံတွေကိုအပြစ်ဖို့ဝေဖန်လိုက်ပါတယ်။ဆီးရီးယားမှာငြိမ်းချမ်းတဲ့လူထုဆန္ဒပြပွဲတွေပြင်းပြထန်ထန်ချိန်မုန်းခံရပြီးနိုင်ငံရေးအုပ်စုတွေအမျိုးမျိုးကွဲကာပြည်တွင်းစစ်ပဋိပက္ခတွေစတင်ခဲ့တဲ့2011ခုနှစ်မတ်လကစလို့ဆီးရီးယားပြည်သူတဝက်လောက်ဟာသူတို့ရဲ့အိုးအိမ်တွေစွန့်ခွာထွက်ပြေးခဲ့ရတာပါ။အခုလိုပြည်သူတွေတိုင်းပြည်ကနေထွက်ပြေးရတာဟာငြိမ်းချမ်းတဲ့လူထုဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းတာကြောင့်ဒါမှမဟုတ်အစိုးရရဲ့လုပ်ရက်တွေကြောင်းလို့နိုင်ငံတကာမှာအများစုကမြင်ထားတာကိုမစ္စတာအာဆက်ကရုရှားသတင်းမီဒီယာတခုနဲ့တွေ့ဆုံဝေမျှချိန်မှာအခုလိုညင်ပယ်သွားခဲ့တာပါ။တိုက်ပွဲကနေလူတွေအခုလိုထွက်သွားတာဟာတစိတပိုင်းအဖြစ်အနောက်နိုင်ငံအစိုးရတွေရဲ့ဝါဒဖြန့်ချီမှုတွေကြောင့်ဖြစ်ပြီးအနောက်နိုင်ငံအစိုးရတွေဟာအစကတည်းကစီးရီးယားမှာပဋိပက္ခဖြစ်အောင်ဖန်တီးခဲ့ကြတာလို့မစ္စတာအာဆက်ကဆွဆွဲလိုက်ပါတယ်။စီးရီးယားဆိုတာဆန့်ကျင်သူတွေဟာအကြမ်းဖက်သမားတွေပဲလို့မစ္စတာအာဆက်ကအမြဲတမ်းပြောလာခဲ့ပါတယ်။အမေရိကန်နဲ့တခြားဥရောပနိုင်ငံသားတွေကတော့သဘောထားပြော့ပြောင်းတဲ့ဆီးရီးယားသဘုံအဖွဲ့တွေကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးတင်နန်းပေးလာခဲ့ပါတယ်။ဆီးရီးယားနိုင်ငံရဲ့ပဋိပက္ခဟာတိုက်ပြည်ရှေ့ပိုင်းနဲ့မြောက်ပိုင်းကဒေသအတော်များများကိုသိမ်းယူထားတဲ့ IS Islamic စစ်သည်ကြအဖွဲ့ပေါ်ပေါက်လာတာကြောင့်လည်းပိုပြီးရှုပ်ထွေးခဲ့တာဖြစ်ပါတယ်ခင်ဗျ။
အီရန်နျူကလ িয়ার သဘောတူညီချက်အပေါ်မှာစန့်ကျင်ကန့်ကွက်ဖို့ကြိုးစားနေကြပြီမဲ့လေအမေရိကန်အစိုးရအနေနဲ့တော့ဒီသဘောတူညီချက်အတိုင်းရှေ့ဆက်သွားမှာဖြစ်တယ်လို့ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့အမျိုးသားလုံခြုံရေးအကြံပေးကအင်ကာနေတော့ကပြောဆိုပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒုသမ္မတရဲ့အကြံပေးကောလင်းကဲလ်က VOA ပါရှန်ဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းအီရန်နဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့ကြားသဘောတူခဲ့ကြတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုအမေရိကန်လွှတ်တော်တွင် Republican လွှတ်တော်အမတ်တွေကအပြင်းအထန်ဆန့်ကျင်နေကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုလွှတ်တော်ကအတည်ပြုမလားပေးချမလားဆိုတာကိုမဲခွဲဆုံးဖြတ်ဖို့အတွက်ရပ်ပေါင်း60ပြန်လည်သုံးသပ်ခွင့်လည်းရရှိထားတာပါ။အီရန်နျူကလ িয়ার သဘောတူညီချက်ကိုပေးချနိုင်ဖို့ Republican တို့ရဲ့ချုပ်ပန်းမှုကအခုချိန်ထိတော့မအောင်မြင်သေးပါဘူး။နောက်နဲ့အမေရိကန်သမ္မတနေရာဝင်ရောက်ရှင်ပြိုင်ကြမဲ့ Republican အများစုကလည်းအီရန်နျူကလ িয়ার သဘောတူညီချက်ကိုပြင်ဆင်ဖို့ဒါမှမဟုတ်လဲပေးချနိုင်ဖို့လှုံ့ဆော်သွားမယ်လို့ပြောဆိုနေကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်အရအီရန်တို့ကိုဒဏ်ခတ်ပိတ်ဆို့မှုရှော့ချပေးရမှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার ဆိုင်ရာလှုံ့ဆော်ချက်တွေနဲ့ပတ်သက်လို့ချမှတ်ထားရတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပေမဲ့လူခွင့်ရေးချိုးဖောက်မှုအကြမ်းဖက်မှုတို့နဲ့ဆက်နွယ်ပြီးချမှတ်ထားရတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကတော့ဥပဒေအရရောသမ္မတရဲ့အမိန့်အရရောဆက်ပြီးတော့ရှိနေအောင်မှာဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတရဲ့အကြံပေးမစ္စတာကဲလ်ကပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာအမှုမျိုးဆိုင်ရာအေဂျင်စီရဲ့အကြေအကဲ UK အာမနိုဟာလည်းဒီသတင်းပတ်နှောင်းပိုင်းမှာပဲအီရန်နိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်ရှင်
။အမေရိကန်နိုင်ငံမှာတော့ Republican Party ကနေသမ္မတကိုယ်စားလှယ်လောင်းတွေဖြစ်ရှင်ပြန်ရွေးကံဖို့ထိတ်ဆုံးမှရှိနေသူ12ဦးရဲ့ဒုတိယကြိမ်စကားဆက်ထုတ်ပွဲကို Los Angeles မြို့နီးက Ronald Reagan စာကြည့်တိုင်းမှာဒီနေ့လွှတ်ဖို့ရှိနေပြီးအဲ့ဒီချိန်မှာတန်းကြွယ်တထေမီဒီယာလုပ်ငန်းပိုင်ရှင် Donald Trump ကအများစိတ်ဝင်စားခံရမှုအဓိကနေရာမှာရှိနေပါတယ်။အပြောကြည့်ပြီးတော့ကိုသွေးများတဲ့ Trump ဟာမဲဆန္ဒရှင်အမည်စတန်အတော်များများမှာထိတ်ခါဥဆောင်နေတာပါ။ American တနင်္ဂနွေလုံးကိုပါရုတ်တံကနေလွှင့်ထုတ်ပြသမဲ့ဒီစကားစထုပ်ပွဲအတွင်းမှာပြင်ပတော်များများကတော့သူ့ကိုထိုးနှက်ဝေဖန်ချဖို့မျှော်လင့်နေကြပါတယ်။Mr. Trump ဟာမဲဆွေစီရင်လှူရှာမှုတရားမှာတခြားမှာသူ့ပြိုင်ဘက်တွေကိုအတော်လေးတိုက်ခိုက်ဝေဖန်ခဲ့သူပါအဲ့ဒီအထက်မှာတော့အရင်သမ္မတဟောင်းနှစ်ဦးရဲ့သားနိုင်ကြီးဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးကောင် Jeb Bush လည်းပါခဲ့ပါတယ်ကိုယ်စီလှယ်လောင်းဖြစ်ဝင်ပြိုင်ဖို့ Donald Trump မကြေညာခင်အချိန်အထိတော့ Mr. Bush ဟာသူ့ရဲ့ Republican Party ရဲ့သမ္မတကိုယ်စီလှယ်လောင်းဖြစ်ဖို့နံပါတ်1ပေးခံခဲ့ရသူပါ Republican ကိုယ်စီလှယ်လောင်းတွေကြားအပြန်အလှန်စကားဆက်ထိုးပွဲကြမယ်ဒီပွဲဟာRepublican အမတ်ချင်းချင်းအားနည်းချက်တွေဝေဖန်တိုက်ခိုက်မှုမျိုးမလုပ်ဘူးဆိုတော့သမ္မတဟောင်း Ronald Reagan ရဲ့ဆောင်ဖို့အကူအခု Ronald Reagan ခန်းမဆောင်တယ်မှာဆန့်သက်ကြဖို့ရှိနေပါတယ်။ Mr. Trump နဲ့ Mr. Bush တို့နဲ့အတူအခြားကိုယ်စားလှယ်လောင်းတွေကတော့အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Marco Rubio, Rand Paul, Ted Cruz နဲ့ Wisconsin ပြည်နယ်အုပ်ချုပ်ရေးမှု Scott Walker, New Jersey ပြည်နယ်အုပ်ချုပ်ရေးမှု Chris Christie, Ohio ပြည်နယ်အုပ်ချုပ်ရေးမှု John Kasich, Arkansas ပြည်နယ်အုပ်ချုပ်ရေးမှုဟောင်းMike Huckabee, အငိမ့်စာဦးနှောက်ခွဲဆရာဝန်ကြီး Ben Carson နဲ့ HP Computer Company အမှုဆောင်ရရှိဟောင်း California တို့ Fiorina တို့ပါတယ်ခင်ဗျာ
VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်နောက်သတင်းပတ်ထဲမှာပဲတရုတ်သမ္မတရှီချင်းပင်အမေရိကန်ပြည်ထောင်စုကိုပထမဆုံးတရားဝင်ခီးစဉ်အဖြစ်နဲ့လာရောက်မယ်လို့အမေရိကန်သမ္မတအင်ဘျူရိုကမနေ့ကကြေညာချက်ထုတ်အတည်ပြုပါတယ်အမေရိကန်နဲ့တရုတ်အစိုးရနှစ်ရက်ကြာမကြေလည်မှုတွေတိုးပွားလာနေတဲ့အချိန်မှာတရုတ်သမ္မတရဲ့အမေရိကန်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံရဲ့သမ္မတရှီချင်းပင်ကိုအမေရိကန်သမ္မတဘရက်အိုဘားမားကအင်ဂျီရိုမာစက်တင်ဘာလ25ရက်နေ့မှာလက်ခံတွေ့ဆုံမယ်လို့မနေ့နှောင်းပိုင်းကကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကသမ္မတအိုဘားမားရဲ့တရုတ်နိုင်ငံခီးစဉ်ရဲ့အလဲလှယ်အဖြစ်တရုတ်သမ္မတအမေရိကန်ကိုလာရောက်မဲ့အချိန်မှာတရုတ်သမ္မတကိုအင်ဂျီရိုမာနိုင်ငံတော်ညစာစားပွဲနဲ့တက်ခင်းမှာဖြစ်ပြီးသမ္မတဂရိုရီလည်းတက်ရောက်ကြမယ်လို့ကြေညာချက်ကဖော်ပြပါတယ်။ဒီတွေ့ဆုံပွဲမှာသမ္မတနှစ်ဦးကြားသဘောမတူတာတွေကိုဆွေးနွေးညှိနှိုင်းနိုင်မှာမို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကမ္ဘာအရေးကအစဒေတာရင်းအရေးနှစ်နိုင်ငံကျူးလူကိစ္စရပ်တွေအထိပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့နိုင်မဲ့အခွင့်အလမ်းလည်းဖြစ်တယ်လို့လည်းအမေရိကန်သမ္မတရဲ့အင်ဂျီရိုကြေညာချက်မှာထပ်လောင်းဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဓာတ်ပေါင်းဖို့လုပ်ငန်းပြန်စဖို့နဲ့ ဝေးဖြစ်ဒုံကျည်ဆင့်မြင့်လာကြောင်းကြာခင်ကပြောလိုက်တာတွေဟာအမေရိကန်နဲ့အမေရိကန်မဟာမိတ်တွေကိုအကူအညီတွေလာပေးဖို့ထုံးစံအတိုင်းဖိအားပေးလာနေတဲ့သဘောရှိတယ်လို့သုံးသပ်မှုတွေထွက်နေပါတယ်။တောင်ကိုရီးယားနိုင်ငံမြို့တော်ဆိုးမြို့တော်မှာရှိတဲ့ကုတ်မင်းတက္ကသိုလ်ကိုရီးယားလေ့လာရေးဌာနပမောက္ခအန်ဒရီလန်ကော့ဖ်ကအခုလိုလုံနေတာကပထမဆင့်မှာအခြေအနေတွေတင်းမာလာတယ်ဆိုတာကိုလှုပ်ပြနေတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ပမောက္ခလန်ကော့ဖ်ကပဲအခုလိုပုံစံတိုင်းပဲအရင်1992တွင်နဲ့2009နှစ်တွေတုန်းကလည်းလက်ရှိမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ရဲ့အဖေကင်ဂျွန်အန်အနေနဲ့မစ်ဆိုင်းတုံးချီပြစ်လွတ်တာနျူကလ িয়ার လက်နက်နဲ့အခြားစီးရေးရန်စမှုတွေလုပ်ခဲ့တာတွေနဲ့နိုင်ငံတကာမှာပဋိပက္ခကြီးဖြစ်လာအောင်ဖန်တီးယူခဲ့တယ်လို့ဆက်ပြောပါရယ်။ပမခလန်ကော့ဖ်ကဆက်ပြီးအခုလိုအချိန်နဲ့တင်မာလာပုံပေါ်တဲ့အခါမှာသတင်းမီဒီယာတွေကလည်းကိုရီးယားကျွန်းဆွယ်ထဲမှာဆစ်ဖြစ်တော့မယ်လို့အစပြောလာတယ်။အဲဒီနောက်မှာမြောက်ကိုရီးယားအနေနဲ့ဆွေးနွေးပွဲလုပ်ဖို့သဘောတူလိုက်ပြီးနိုင်ငံတကာကူညီတွေရဖို့တင်မာမှုတွေကိုပြန်လျှော့ပေးလိုက်တာမျိုးဖြစ်တယ်လို့သုံးသပ်ပြပါရယ်ခင်ဗျာ။
ဒီရီလင်ကာနိုင်ငံရဲ့26နှစ်ကြာပြည်တွင်းစစ်အတွင်းပြစ်မှုကျူးလွန်ခဲ့တာတွေကိုတာဝန်ခံနိုင်ဖို့အတွက်နိုင်ငံရဲ့တရားရေးစနစ်ကိုအားထားနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောဆိုလိုက်ပြီးဒီအစားအထူးခုံရုံးကိုအသုံးပြုသင့်တယ်လို့ဒီကနေ့မှထုတ်ပြန်တဲ့အစိုးရခန်းစာကဖော်ပြပါတယ်။လွတ်လပ်ရေးအတွက်တိုက်ခိုက်ခဲ့ကြတဲ့လူနည်းစုတမင်တွေကိုအစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်စစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေရှိနိုင်တယ်လို့ပြောဆိုထားတဲ့ကုလလူ့အခွင့်အရေးအဖွဲ့ကြီးရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအဖြစ်အခုအစိုးရခန်းစာထွက်ပေါ်လာတာဖြစ်ပါရဲ့ရှင
်။2024ခုနှစ်နွေရာသီဥလံဖြစ်ပွဲအင်ရှင်ဖြစ်ရထားတဲ့နောက်ဆုံးစကားတင်၅မြို့စင်ကိုနိုင်ငံတကာအိုလံပစ်ကော်မတီကထုတ်ပြန်လိုက်ရမှာဥရောပမြို့တွေဖြစ်တဲ့ဘူဒါပက်စ်၊ဟမ်ဘတ်၊ပဲရစ်၊ရိုးမ်နဲ့အမေရိကန်နောက်ဘက်ခြမ်းက Los Angeles မြို့တွေဖြစ်ကြပါတယ်။အင်ရှင်ဖြစ်လက်ခံကျင်းပဖို့လျှောက်ထားတဲ့နောက်ဆုံးသတ်မှတ်ရဲ့အင်ကာနီတကောင်ရန်အပြီးမှာပဲ IOC ကအခုလိုကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ
။ပုတ်ထူနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းစည်းရင်းကိုခုချိန်ထိတိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။ပေချခံရတဲ့ကိုစလဲရီပြန်ပြီးအယူခံဝင်နေတာကြောင့်ဖြစ်တယ်လို့သိရပါတယ်။ဒါပေမဲ့စက်တင်ဘာလတတိယပတ်ထဲမှာတော့အပြစ်သက်ထုတ်ပြန်ပေးနိုင်မယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါရယ်။ရန်ကုန် VOA ရုံးကသတင်းထောက်မမေခါကဒီအကြောင်းကိုစုံစမ်းပြီးတော့သတင်းပေးပို့ထားပါရယ်ရှင်
။လာမယ့်ယူကပွဲမှာပါဝင်ရှင်ပြိုင်ဖို့တနိုင်ငံလုံးကကိုစလဲလောင်း6000ကျော်လျှောက်ထားရမှာ80ကျော်ပဲခံရတယ်လို့ကနဦးသတင်းတွေထွက်ခဲ့ပေမဲ့တိကျမှုမရှိသေးဘူးလို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရင်းမှုဥမြင့်နိုင်ကပြောပါရယ်။ဘယ်ချခံရတာနဲ့ပတ်သက်ပြီးဥမြင့်နိုင်က VOA ကိုခုလိုပြောခဲ့တာပါ။အ
တိတ်အနည်းငယ်ပြောဆိုတော့မဟုတ်ပါဘူး။ကမ္ဘာကြီးတော့ဆက်ဆက်ရှိတော့ပါဝင်ဖြစ်ပါလေဟုတ်ကဲ့
။လက်ရှိထုတ်ပြန်ထားတဲ့ကိုယ်စားလှယ်လောင်းတွေမှာနယ်မြေ38ခုကကိုယ်စားလှယ်လောင်းတွေအနေနဲ့အယူခံဝင်မှုတွေရှိနေတဲ့အတွက်ထုတ်ပြန်ကြေညာနိုင်ခြင်းလည်းမရှိသေးပါဘူး။ခုလက်ရှိမှာတော့တက်ဆိုင်ရာတိုင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲများနဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တို့မှအသေးစိတ်ကြေညာထားပေမဲ့အယူခံဝင်တာတွေရှိနေပါသေးတယ်။ဒီပေါ်မှာထပ်တိုးထပ်နှုတ်မှုတွေရှိလာအောင်မှဖြစ်တာကြောင့်စည်ရင်းပေါင်းမလုံနိုင်သေးဘူးလို့ရွေးကောက်ပွဲကော်မရှင်ကအခုလိုပြောပါတယ
်။ update မဖြစ်သေးဘူးဆိုတာအခုချိန်ကြီးမပြတ်သေးဘူးသူစီစဉ်မှုတွေက။အဲ့ဒါကြောင့်မို့ update တော့မဖြစ်နိုင်ဘူး။ဒါဆိုတော့စီစဉ်မှုကအခုမှထပ်တိုးလဲဆိုရင်ကျွန်တော် plus ထပ်လုပ်မှာပဲ။ထပ်လျှော့တယ်ဆိုရင် minus ထပ်လုပ်မှာပဲ။ဒီလိုတော့ရှိနိုင်ပါလေဗျ။ကျွန်တော်တို့လောလောဆယ်လက်ရှိစွတ်တော်ကိုယ်စားလောင်းကတိုင်းဒေသကြီးကကျွန်တော်တို့မငြိမ်သေးဘူးဖြစ်နေကြ။လောလောဆယ်အယူခံမပြတ်တာအများစုကြီးတိုင်းဒေသကြီးကဖြစ်နေတော့တယ်။သူကတော့ဒီဟိုဆရာပြောတဲ့အရေးအတွက်မငြိမ်နိုင်သေးပါဘူး။လောလောဆယ်ကပုံစံ30နဲ့ကျင်ညာထားတဲ့ခရိုင်တွေကပုံစံ30နဲ့ကျင်ညာထားတဲ့အရေးအတွက်ရတော့ပြည်သူတွေဆရာပြောလို့တက်ခွန်၄၃ညာရှိမယ်။အမျိုးသားတွေ86ရှိပါမယ်ဗျ။တင်တယ်ကတော့ confirm ဖြစ်နိုင်ပါလေ။လောလောဆယ်တော့ဆိုတာကသူကဟိုအယူခံတွေတော့ထက်လာနေတုံးပဲဗျ။နေတုံးပဲဆိုတဲ့ခါကျတော့လေ။ဟိုအပြတ်တော့ပြောမရဘူးငါမှ။လောလောဆယ်အကြမ်းမြင့်တော့ကျွန်တော်တို့ဒါတော့ဟိုဥရိနီဘာဆိုတာအတီးဖြစ်ပါပြီ။ထပ်တက်လာတဲ့ဆရာပြောတဲ့ဒီဟိုအသနာခံစားတွေပေါ်မူတည်ပြီးတော့ကွန်ဖရင့်ကြီးကစီစစ်ပြီးတော့ဟိုပြန်ပြီးထက်ပြီးလိုက်တာလည်းရှိနိုင်တယ်။ဆိုတော့ဒီကဏ္ဍကတော့ဆရာပြောလို့ရှိနေနိုင်သေးတယ်ဗျ။မငြိမ်သေးဘူးပေါ့နော်။
ဒီမိုကရေစီနဲ့လူအခွင့်အရေးပါတီကဦးကျော်မင်းကတော့လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း18ဦးပြိုင်ဖို့တင်သွင်းခဲ့ပေမဲ့18ဦးပယ်ချခံရတာနဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
။18ရောက်မှ19ရောက်အလုံးလူလူပေါ့နိုင်ငံသားလက်မမိဘများဘိုးဘွားများရဲ့နိုင်ငံသားလက်မမပြားနိုင်လို့တဲ့အဲ့ဒါပဲတခုတည်းသောချောင်းပြတ်ချက်ဘိုးဘွားလက်ထဲမှာနိုင်ငံသားလက်မမမရှိတာသမီးဘယ်ကနေဘယ်လိုလုပ်ပြီးတော့လဲဒီနိုင်ငံသားလက်မသူတို့ကိုပေးမလဲကောင်းဝင်ထားတဲ့9ရက်အတွင်းခရင်ကပေးတယ်ကျွန်တော်တို့တိုင်းနာပြင်တယ်ကိုပြင်တဲ့ကော်မရှင်ပြောတာပါအယူခံတယ်ကော်မရှင်ကလည်းအော်ယုံကဟာကတည်ပြုတယ်အဲ့တော့အခုဘ ഹു ကော်မရှင်ကသွားပြီးတော့နည်းနည်းပါကြိုးအကြောင်းပြောရင်ထူးမလားလို့စဉ်းစားနေတယ်တချို့တွေကလည်းဟိုတဝူးချင်းပေါ့ you can let the bottom of what you want to be able to send up paper young to be do. But in that I see that.
Lame Nuima Shianima Jimbame Yukabwe at Kuchenti Pepa Diga Pene U a Pekan Taya Dele Sudago Commission in a teacher or topian nine Jemishi de Babu, a Muta Democracy Apejo and Digaro Lame Yukabwema, Kozle Long Townjo Wimbiambu Saying Twin Harama, Shia Pekanyare Lupaho Lomuzan Comedy Uin Tenga Piovare, a cho party in Negale, Yugan Winzeka la Pete at a Daisy Topian nine Jim Mishi de Babu, Leshima Pidu Lodo at Kozle Long Townshia. Niba Wimpian Tabi, a muta little at the town Niba Wimpia Shimpian Tabare, Tainte Dadi, a dragaro, Tainta Yea, Winji, a par away, Gozle Long, Tong Dong Ayajo, Winyao Shimpian Book, Saying Twin Tabare, Tilo Saying Twin Tarama, Pecha Kanyadu, a Miazuha, Tainte Dadi, Gozapu, Gozle Long with Pippi, Pecha Kanyare, a down yari male, Miba Nang and Dama Pitchin, Yuka Wetchimbare Nima, Ure Ya, Tamatari, a tapping Mimu Machin Rijang, Pecha Kanyarari, Miare, look on Machine up.
ပြောဆိုထားပါတယ်ဒီအပြင်နိုင်ငံတွင်းမှာတစ်ဆက်တည်းဆယ်နှစ်တာနေထိုင်တာမရှိတာကြောင့်လေပယ်ချခံရတာတွေလည်းရှိနေပါတယ်မမေခတင်ပြသွားတာပါရှင်ဖီယိုအင်မြန်မာပိုင်းကနေပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုရော
WFP ကမြန်မာအစိုးရဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့အမျိုးသားကျောင်းတွင်းအဟာရထောက်ပံ့ရေးအစီအစဉ်တရက်အနေနဲ့ထောက်ပံ့သွားဖို့ရှိတယ်လို့ มหาวิทยาลัยเดมมาเลยตะคู่ป่าวเปาะเนาะแล้วภิยอลุมพกกะเวซ้อมตอกนี้มหาวิทยาลัยมาเลยคลาสติกโปรแกรมตะคู่นี้เนี่ยป่าเปาะเนาะสนใจจะเสนอเนาะตัวอย่างมาว่าผมมาพูดป่าวภิยอนึงเนาะการที่ผู้สอบเนี่ยโหเดี๋ยวตอนจําเนี่ยค่ะถ้าไปได้ซีเซ่อันนี้เนี่ยมาผู้ป่าวภิยอสอบเนี่ยสอบจะตาบทสิบาย
ออกัสต์ลันเนี่ยเซปเทมเบอร์ลาดิกาสตินปีมะกวยไตชิ้นปีเนี่ยยะไข่ปีเนี่ยเนี่ยชั้นปีเนี่ยดิกาเจ้าเนี่ยกะเลบางณ3ณตองคุณณทองโกอาหารทอดเป็ดနေတာလဲဖြစ်ပါတယ်อาหารတက်အပြေးဝပါတယ်ဘစ်ကတ်မုတ်တင်ကိုเจ้าနေမှာအစာပြေကျွေးသွားมาဖြစ်တယ်လို့မဆွေဆွေဝင်းကပြောပါတယ်
ဟာရာတီဝါတာထိထားတဲ့အတွက်ဒီဖိုင်ပါလန့်ဆိုတဲ့မှာတွေ့ဖို့အတွက်ကိုကျွန်မတို့ရည်ရထားပါတယ်။အဟာရတီဝါတာထိထားတဲ့အတွက်ဒီဖိုင်ပါလန့်ဆိုတဲ့မှာတို့ဟာရာရဲ့နောက်ပြီးတော့တက်တက်ဒီထိထားတဲ့အဟာရပါ။အဟာရပစ်ကတ်ပေါ့နော်။ကျောင်းတွင်းအဟာရထောက်ပံ့မှုတွေကြောင့်ကလေးတွေရဲ့ဉာဏ်ရည်ဉာဏ်သွေးနဲ့အပြုတ်မှုတွေလည်းတိုးတက်လာတယ်လို့မဆွေဆွေဝင်းကရှင်းပြပါတယ်။
WFP အနေနဲ့လာမယ့်2026-2027ပညာသင်နှစ်မှာလဲလက်ရှိထောက်ပံ့မှုတွေရဲ့နှစ်ဆမူလာရန်ကျုံနဲ့မူလာရန်ကျောင်းပေါင်း၄ထောင်ကကလေးငယ်ပေါင်း၅သိန်းကိုကျောင်းတွင်းအဟာရထောက်ပံ့သွားမှာလဲဖြစ်ပါတယ်ရှင်မတ်တင်ကြီးလဲမှာရှင် တော်တာရှင်များရှင်လာမယ့်နိုဝင်ဘာလ3မှာပါတီစုံဒီမိုကရေစီရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မွန်တိုင်းရင်းသားတွေအပါအဝင်မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့ဆန္ဒမဲပေးနိုင်ဖို့အခက်အခဲရှိနေကြတာပါတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကနေပြည်ပနိုင်ငံမှာတရားဝင် အလုတ်လုတ်ကိုင်းသူမြန်မာနိုင်ငံသားတွေအနေနဲ့လှုပ်ထုံလှုပ်နှီးနဲ့အညီကြိုတင်မဲပေးနိုင်ခွင့်ရှိတယ်လို့ပြောဆိုနေပေမဲ့လည်းအလုတ်သမားတွေအနေနဲ့ကြိုတင်မဲပေးနိုင်ဖို့လှုပ်ထုံလှုပ်နှီးအစဉ်အဆက်ကိုနားမလဲကြသေးတယ်လို့ရွေးကောက်ပွဲပညာပေးမှုအပိုင်းအားနည်းနေတာကြောင့်မဲပေးနိုင်ရဲ့အတွက်ခက်တွေ့နေတယ်လို့လည်းအလုတ်သမားရဲ့လှုပ်ရှားသူတွေကပြောပါရတယ်။ဒီအခြေအနေကိုတော့ Time ခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါရတယ်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရေးမြို့နယ်စာတီထိုင်းနိုင်ငံဆန်ခလပူဒီမှာဆက်ချုပ်နေတဲ့မိခိုင်ကတော့ရွေးကောက်ပွဲမှာဆန္ဒမဲသေးဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ
်။အလုပ်မရှိရသလားမပြန်ပြေဘူးကမိပါတယ်ပဲကွာနော်။တို့တွေပဲထဲပေါ့။သမလို့မိပါတယ်အောက်မှာပြီးပဲဆိုတာသမလည်းမသိဘူးတရားတွေ
။အလားတူထိုင်းနိုင်ငံမဟာချိုင်ဒေတာမှာလည်းမွန်ရွှေပြောင်းလုံသမားတွေတိုင်းနဲ့ချီရှိနေတယ်လို့သူတို့မဲပေးနိုင်ဖို့ကအခက်အခဲရှိနေတယ်လို့မဟာချိုင်မွန်ဖွဲ့စည်းရဲ့အသွင်းမှုနိုင်တီဟမွန်ကမွန်ပါတာနဲ့ခုလိုပြောပါတယ်။
ก็ก็เยอะอ่ะคือทําอะไรก็ได้ครูมันอ่ะเนี่ยมีตัวจะทําตัวจะทําช่วงนี้แล้วนะแต่ชื่อแรงกล้าน้องผมก็
คือပြောသွားတာကတော့ပကတိပုံမှန်แม้ไปပိုင်ခွင့်ရှိရင်တောင်းမှแม้ไปနိုင်ဖို့ခက်ခဲရှိနေတယ်အခုဟာကကိုဌာနမှာရှောက်ရဒီဌာနမှာစာတင်ရတန်ယုံမှာရှောက်ရမယ်ဆိုတော့ထိုင်းမှာလှုပ်လှုပ်နေတဲ့သူတွေဖို့အလုတ်မအားကြဘူးဌာနဆိုင်ရာလှုပ်ထုံးလှုပ်နှီးတွေလည်းသူတို့နားမလဲကြဘူးအလုတ်ကိုပြစ်ပြီးแม้သေးဖို့အတွက်ကြတော့သူတို့အတွက်ပြဿနာတစ်ခုလို့ဖြစ်နေတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါထိုင်းနိုင်ငံသွေးမှာလှုပ်လှုပ်နေကြတဲ့မွန်လူမျိုးတွေ6သိန်းကျော်ရှိနေတယ်လို့လဲထိုင်းနိုင်ငံရောက်မွန်ဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမားတွေကြိုတင်မဲပေးနိုင်ဖို့အခက်အခဲပေါင်းစုံရှိနေတယ်လို့လဲ NDA ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုစောမောင်ကအခုလိုပြောပါတယ်။
အဲ့ဒီတော့ကမဲပေးလို့ဆိုလို့ရလဲဆိုတော့မင်းတို့ကပါနာရှိရှိတာလေကိုရဘကနေပြီးတော့မှစီစီကစီစီကြလေမဲပေးခြင်းနဲ့ဒီလူ့သမားတွေကြားထဲမှာပြညာပေးတာတွေအသိပေးတာတွေပြညာရှင်းရှင်းနဲ့ဟုတ်တယ်ကြောင်ညာချက်တွေအဲ့လိုမျိုးတွေရှိပြရလို့ဖြစ်ခြင်းတော့အခုကတော့အဲ့လိုမလုပ်သေးတဲ့အကြောင်းကိုဒီကောင်ကဒီကမဲပေးခြင်းနဲ့ဘယ်လိုလုပ်ရရမသိဖြစ်လို့အများရှိကြတယ်ဟုတ်လို့ချက်လည်းပေးခြင်းနဲ့အဲ့မှာတွားမှုလာမှုချက်တွေတိုးကဘယ်လိုလုပ်ခြင်းလဲဆိုတာပေါ့နော်ပြညာဘာတစ်ခုမှမရှိမရေမရာဖြစ်နေ
ထိုင်းနိုင်ငံမှာတရားဝင်လှုပ်လှုပ်ကိုင်တူမြန်မာလူ့သမားတန်းနဲ့ချီရှိနေတယ်လို့တရားမဝင်လူ့သမားရေးသွက်နေဆို2တန်းလောက်ရှိမယ်လို့လဲကုစောမောင်ကပြောပါတယ်ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ဇန္နမဲပေးလို့ရင်အစိုးရခွင့်ပြုချက်နဲ့ကြိုတင်မဲလက်မှတ်နဲ့မဲပေးရမှာဖြစ်ပါတယ်ကြိုတင်မဲပေးနိုင်ဖို့အတွက်လှုပ်ဆောင်ရမယ့်လုပ်ငန်းအစဉ်အဆက်ကိုတော့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရာရှိဦးဟိန်းလင်းသက်ကအခုလိုပြောပါတယ်
ကတားဒီဘက်နေရာရောက်တဲ့လူတွေကကျွန်တော်နိုင်ငံရေးဝန်ကြီးဌာနနဲ့တရားဝင်သွားတယ်ဆိုလို့ရှိရင်နိုင်ငံရေးဝန်ကြီးဌာနကတစ်ဆင့်သူတို့ဒီကြိုတင်မဲကိုကျွန်တော်လောလောဆယ်မဲခြင်းမှာသူတို့ပါပြီးသားဗျာ။ဆရာပါပြီးသားဟာကိုကြိုတင်မဲဖြစ်ခြင်းဆိုတာနိုင်ငံရေးဝန်ကြီးဌာနကတစ်ဆင့်တန်ရုံးလို့ကောင်တဲ့ဝင်ရုံးရောတစ်ဆင့်ကျွန်တော်ဒါမှမဟုတ် online ပေါ်မှာဖြစ်ပုံစံ15နဲ့၆ထားပြီးကြိုတင်မဲနဲ့ထည့်လို့ရပါတယ်။အဲ့ဒီနိုင်ငံပြည်မှာရောက်နေတဲ့လူတွေမဲခြင်းနေလက်ရှိပါပါတယ်ဗျာ။ကျွန်တော်ဒီမှာရောက်နေတာလောလောဆယ်1500ကျော်ပဲရှိသေးပါတယ်။နောက်ထပ်လည်းဖောက်ရေးဆက်ရောက်လာအောင်လည်းဖြစ်ပါတယ်။ကျွန်တော်တို့ကြည့်နေပါတယ်ဗျာ။
ဒီဘနိုင်ငံမှာတရားဝင်လှုပ်လှုပ်နေတဲ့မွန်ပြည်နယ်ကမဲပေးပိုင်ခွင့်ရှိသူ1500ကျော်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတာဝန်ခံရာရှိဦးဟိန်းလင်းသက်ကပြောပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံကတော့ကြိုတင်မဲပေးမဲ့သူတွေအနေနဲ့အောက်တိုဘာလ18ရက်နေ့နံနက်9နာရီကနေညနေ4နာရီထိလိုင်းရောက်မဲပေးနိုင်တယ်လို့စက်တင်ဘာလ3ရက်နေ့မှာထုတ်ပြန်ထားပါတယ်။လက်ရှိမှာတော့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာမြန်မာတန်ယုံတွေမှာမဲပေးဖို့လာရောက်အစိုးတင်လျှောက်ထားသူ2000မပြည့်သေးဘူးလို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနေစက်တင်ဘာလ3ရက်နေ့မှာတရားဝင်ပြောဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပါရှင်။ခုတော့အပူပိုင်းမုန်တိုင်းတစ်ခုကြောင့်ရေကြီးနိုင်တဲ့သတင်းတင်ပြပါအောင်မယ်။ Vietnam တောင်ပိုင်းကမ်းခြေကိုဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းဖြစ်တဲ့ Vam Go ဟာအနောက်ဘက်ကိုဆက်လက်ရွေ့လျားနေတဲ့အတွက်မြန်မာနိုင်ငံ AR တိုင်းတနင်္လာရီတိုင်းပဲခူးတိုင်းကရင်ပြည်နယ်မွန်ပြည်နယ်နဲ့ရန်ကုန်တိုင်းအပအဝင်တိုင်းနယ်ပြည်နယ်ခုနှစ်ခုတို့မှာနောက်ထပ်5ရက်အတွင်းမိုးရိပ်ချိန်3လက်မှတ်ခန့်ထိရှိပြီးမိုးကြီးနိုင်တယ်လို့မိုးစလာကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ AR တိုင်းကမြို့နယ်တချို့မှာတော့ဆိုရင်ရေမထက်ကျော်လွန်ပြီးတော့ရေတွေဆက်ကြီးနေပါတယ်။အကြောင်းဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံတဝန်တိုင်းနယ်ပြည်နယ်12ခုတို့မှာမိုးကြီးရေရှမ်းဖြစ်တာမြေရေကြီးမှုတွေနဲ့ကွန်မန်ဆိုက်ကလုန်းမုန်တိုင်းဝင်ရောက်ခဲ့မှုတွေကြောင့်ရေဘေးသင့်သူတသန်းကျော်ရှိခဲ့တာပါ။နောက်တစ်ကြိမ်အပူပိုင်းမုန်တိုင်းဖြစ်တဲ့ဘန်ဂိုမုန်တိုင်းဟာအနောက်ဘက်ကိုဆက်ပြီးတော့ရွေ့လျားနေတဲ့အတွက်တိုင်းနယ်ပြည်နယ်9ခုလောက်တို့မှာမိုးရေချိန်3လက်မအထိမြင့်တက်မဲ့အကြောင်းမိုးစလကသတိပေးခဲ့ပါတယ်။ဒီအတွက်လက်ရှိစိုးရိမ်ရေမတ်ထက်ကျော်လွန်နေတဲ့ AR တိုင်းတင်းကမြို့နယ်တွေကတော့ပေါ်ပြီးတော့စိုးရိမ်မှုတွေရှိလာတဲ့အကြောင်းဒေသခံတို့ကပြောပါတယ
်။နောက်ထပ်ထပ်ပြီးတော့ဆက်မယ်ဆိုလို့ရှိရင်တို့ကတလက်မဆိုလို့ရှိရင်ကျွန်တော်ဒီဘက်မှာ၄ ၄လောက်နေတယ်ဗျ။အဲဒနုဗျူညောင်တုံးဥပန်းတော်ကျောင်းမတိုင်းရော
မြန်မာနိုင်ငံမှာစေမျိုးတော်ပါတယ်မှာအခုရေးတဲ့နေရာတွေကမိုးလေဝသားနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနကနေတိုင်းနယ်ပြည်နယ်ခုနှစ်ခုလောက်မှာမိုးကြီးမယ်ဆိုပြီးသတိပေးချက်ကိုစက်တင်ဘာလ၁၆ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာမှာဖော်ပြခဲ့ပြီးညရဲ့သတိပေးချက်တွေမှာတော့
အရီတိုင်းတွင်းကဟင်္ဒရာဇလုံအတိုင်းချောင်းစတဲ့မြို့နယ်တွေမှာနောက်9ရက်အထိစိုးရိမ်ရေမှတ်တွေဆက်ရှိနေမယ်လို့ဆိုပါတယ်။မိုးလေဝသနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးဟောင်းဦးထွန်းလွင်ကတော့တနင်္သာရီတိုင်းမှာသာစိုးရိမ်စရာရှိပြီးတိုင်းနယ်ပြည်နယ်ခုနှစ်ခုလောက်မှာစိုးရိမ်စရာမရှိဘူးဆိုပြီးတုံ့တက်ပါတယ်။မုံမုံနိုင်ရအပြော့သွားပြီလေ။အဲ့တော့တမိပင်းန
สัญญาบ้านเนี่ยเงียบไปในป่าเว้ยปีนั้นจะชอบเจ้าสีเนี่ยบีน้องเนี่ยด้วยสามพูหลงเพี้ยมากูส่วนใหญ่สีเดียวสูบีเดี๋ยวตากันดีกว่าสูบาร์เลยที่จะว่าเสียใจหรือยังน่ารำมันมีโน่ที่เราต้องว่าอันมาที่ดีกว่าทุกท่าเลยบ่เนาะเพราะว่าอย่างที่ชื่อเนี่ยทุกท่าเราเนี่ยเราต้องเรียนรู้ว่าท่านไหนมุ่งสุดท้ายมาทุกคนเข้าใจตัวเองมาอะไรเนี่ยที่สบายยิ่งรู้ที่รู้เนี่ยที่รู้ก็คือตัวเองเนี่ยใส่ลงมาเลยเดี๋ยวดีก็มาจะอาบเน
ဒီရဲ့ကြီးမှုတွေရှိခဲ့ပေမဲ့နောက်ဆိုင်မဲ့အချိန်ထိခံနိုင်တယ်ဆိုပြီးပြောဆိုထားပါတယ်ပြီးခဲ့တဲ့လတွေတုန်းကတော့မြန်မာနိုင်ငံတဝန်းမိုးမြပြီးမြေကြီးမှုတွေကြောင့်ရေဘေးတင့်သူ၁၆သိန်းကျော်ရှိခဲ့ပြီးအခုချိန်ထိလည်းတိုင်းနယ်ပြည်နယ်၁၂ခုလုံးမှာပြန်လည်ထူထောင်ရေးလုပ်ငန်းများလုပ်နေရဆဲဖြစ်ပါတယ်ဒီထဲမှာသခိုင်းတိုင်းအတွင်းချင်းတွင်းမြေရဲ့ထက်ကြီးလာတဲ့အတွ
ဒီနေ့ကျွန်တော်တို့ဒီဘက်မှာလေးတွေလောက်ခွင့်နေကြ။ဒီနေ့ကျွန်တော်တို့ဒီဘက်မှာလေးတွေလောက်ခွင့်နေကြ။ဒီနေ့ကျွန်တော်တို့ဒီဘက်မှာလေးတွေလောက်ခွင့်နေကြ။ဒီနေ့ကျွန်တော်တို့ဒီဘက်မှာလေးတွေလောက်ခွင့်နေကြ။ဒီနေ့ကျွန်တော်တို့ဒီဘက်မှာလေးတွေလောက်ခွင့်နေကြ။ဒီနေ့ကျွန်တော်တို့ဒီဘက်မှာလေးတွေလောက်ခွင့်နေကြ။ဒီနေ့ကျွန်တော်တို့ဒီဘက်မှာလေးတွေလောက်ခွင့်နေကြ။ဒီနေ့ ရနဲ့9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြာရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်
။ဟန်ဂရီနိုင်ငံတွင်းမှာတရားမဝင်ဖြတ်သန်းသွားလာကြတဲ့ရွှေပြောင်းဒုက္ခတဲ့အရေးအတွက်ဟာမနေ့အင်္ဂါနေ့မှာတည်တည်တသာရော့ချသွားတဲ့အချိန်မှာပဲ။ဒါဇင်နဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေဆာဗီးယားကိုဖြတ်ပြီးခရိုအေးရှားနိုင်ငံတွင်းကိုဝင်ရောက်လာကြတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါဗျ။နိုင်ငံတွင်းကတရားမဝင်ဖြတ်သန်းသွားလာကြသူတွေကိုအပြစ်ပေးမဲ့ဟန်ဂရီရဲ့တင်းကျပ်တဲ့ဥပဒေသစ်ကိုစတင်ကျင့်သုံးတဲ့ပထမနေ့ဖြစ်တဲ့မနေ့အင်္ဂါနေ့မှာတရားမဝင်ဖြတ်သန်းသွားလာသူ366ဦးပဲရှိတော့တယ်လို့ဟန်ဂရီအစိုးရကဒီကနေ့မှပြောဆိုပါဗျ။ဆီးရီးယားသမ္မတဘာရှာလ်အဲအာဆတ်ကဆီးရီးယားပြည်ပခအစတဲ့ကအနောက်နိုင်ငံတွေဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးခဲ့တယ်လို့ဆိုပြီးသူ့နိုင်ငံထဲကနေဥရောပကိုဒုက္ခသည်တွေအလို့အရှင်ထွက်ခွာနေတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေကိုအပြစ်ဖို့လိုက်ပါတယ်။ဆီးရီးယားမှာငြင်းချမ်းတဲ့လူမှုဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ချိန်မုံခံရပြီးနိုင်ငံရေးအုပ်စုတွေအမျိုးမျိုးကွဲကပြည်ရင်းစစ်ပြည်ပခတွေစတင်ခဲ့တဲ့2011ခုနှစ်မတ်လကစလို့ဆီးရီးယားပြည်သူထွက်ဝလာဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်အပေါ်မှာစန့်ကျင်ကန့်ကွက်ဖို့ကြိုးစားနေကြပေမဲ့အမေရိကန်အစိုးရအနေနဲ့တော့ဒီသဘောတူညီချက်အတိုင်းရှေ့ဆက်သွားမှာဖြစ်တယ်လို့ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့အမျိုးသားလုံခြုံရေးအကြံပေးကအင်ကာနစ်မှာပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒုသမ္မတရဲ့အကြံပေးကောလင်ကဲလ်က BOE ပါရှန်ဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။တည်ရင်ချင်းချုပ်ကမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ70 kHz 1683ည၊လိုင်းဒိုမီတာ79 kHz 15565၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.